Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ9ရက်စနေနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကိုဘိုင်းတိုမီတာ19.25နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်ကျွန်မအေဒနာကြပါမက္ဆီကိုနိုင်ငံတောင်ပိုင်းမှာလူ62ဦးမကတေဆုံးခဲ့ရတဲ့အင်အားကြီးငယ်ရင်တစ်ခုစားထားပြီးနေ့ကလှုပ်သွားပြီးဒီကနေ့လဲကုညီကယ်ဆယ်ရေးလုပ်ငန်းတွေဆက်ပြီးတော့လုပ်ကိုင်နေပါတယ်ဟာရီကိန်းမုန်တိုင်းနေထဲမှာအပြင်းထန်ဆုံးမုန်တိုင်းတစ်ခုဖြစ်တဲ့ဟာရီကိန်းအာမာဖလော်ရီဒါပြည်နယ်ကိုမကြာခင်ရောက်လာရမယ့်အချိန်မှာပဲအမေရိကန်ပြည်ထောင်စုမှာတော့ဟာရီကိန်းမုန်တိုင်းဆိုင်ရာကုညီကယ်ဆယ်ရေးရန်ငွေအတွက်ဒေါ်လာတန်ပေါင်း1000ကျွဲတုံးဆွဲဖို့ဥပဒေကိုသမ္မတဒေါ်နယ်ထရမ့်အတည်ပြုပေးလိုက်ပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေမှာပြောပြဖို့ရှိပါတယ်ရှားဖောင်ရင
်ကောင်းပါပြီရှင်ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပြီးမှာတော့ဒီကချင်ပြည်နယ်ဘက်ကဒုက္ခသည်တို့ရဲ့နေရပြန်နိုင်ရေးအခြေအနေနဲ့အတူနားဆင်ရမှာက
ဒီချပ်ပတ်မှုနဲ့တွေ့ရတဲ့အခါမှာသူတို့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိတယ်စိတ်ဒဏ်ရာတွေရတယ်ကလေးတွေအားလေအဲ့အတွက်ကိုကျွန်တော်တို့ psycho social support ပေါ့နော်ကလေးတွေအတွက်အဓိကပေါ့လူကြီးတွေလည်းပါတော့ပါတာပေါ့နော်ဒီကလေးတွေအတွက်ကိုပါကျွန်တော်တို့ပို့ပြီးဦးစားပေးပြီးတော့ကလေးပြောနေရာလို့ဟာမျိုးလေးတွေကျွန်တော်တို့ဖ
န်ပြီးခိုင်ပြီးနဲ့အတွင်းအကျန်းဖက်မှုတွေနဲ့ကြုံတွေ့ခဲ့ရတဲ့ကလေးငယ်တွေရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးနဲ့ပတ်သက်ပြီးဒေါက်တာအောင်သူရင်ပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှကြားကြပါမယ်ဒါအပြင်အမေရိကန်နိုင်ငံမှာဒီမုန်တိုင်းတန်ကြောင့်ပျက်စီးဆုံးရှုံးမှုအကြောင်းတွေကိုလည်းနားဆင်ကြဖို့ရှိပါတယ်ဒါပေမဲ့တိုင်ရင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတနာကျော်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်မက္ဆီကိုနိုင်ငံတောင်ပိုင်းမှာလူ62ဦးမကတေဆုံးခဲ့ရတဲ့အင်အားပြင်းငရင်တစ်ခုကြာတာရင်းတွေကလှုပ်သွားပြီးတော့နောက်ဒီကနေ့စနေနေ့မှာတော့ကုညီကယ်ဆယ်ရေးလုပ်ငန်းတွေဆက်ပြီးတော့လုပ်ကိုင်နေပါတယ်တေဆုံးသူအရေအတွက်ထပ်ပြီးတော့များလာနိုင်တယ်လို့အိုဆာကာမြို့တာဝန်ရှိသူတွေကပြောပါတယ်မက္ဆီကိုမြို့မှာပဲလူထောင်ပေါင်းများစွာတေဆုံးခဲ့ရတဲ့1985ခုနှစ်ငရင်ထက်အခုငရင်ကပိုပြီးတော့ပြင်းထန်တယ်လို့မက္ဆီကိုသမ္မတအန်ရီကေပညာမြစ်တိုးကပြောပါရည်သမ္မတက3ရက်တာဝန်ထမ်းခြင်းအထိမ်းအမှတ်တတ်မှတ်တယ်လို့တောက်ကြနေကပဲနိုင်ငံကိုရုပ်မြင်သံကြားကနေကြေညာသွားပြီးတော့ဒေသပြန်လည်ထူထောင်ရေးအတွက်အစိုးရကကူညီသွားပေးမယ်လို့ကတိပြုသွားပါရည်မက္ဆီကိုနိုင်ငံတောင်ပိုင်းတူနာလာမြို့နယ်မှာ60လောက်အကွာပစိဖိတ်ကန်ယိုရန်ဒေတာအပြားပိုင်းနေရာကိုဗဟုပြုပြီးတော့ကြာတာရေးသကောင်ရဲ့အချိန်မတိုင်ခင်မှာ 8.2 ပြင်းအားနဲ့ငရင်တစ်ခုလှုပ်သွားတာဖြစ်ပါတယ်။ဒါဟာနှစ်ပေါင်း100ကျော်ကာလအတွင်းမှာမက္ဆီကိုနိုင်ငံမှာအပြင်းထန်ဆုံးလှုပ်တဲ့ငရင်လည်းဖြစ်ပါတယ်။ဒီငရင်ကြောင့်3ပေကျော်မြင့်တဲ့ဆူနာမီဒီရေလှိုင်းဖြစ်ပေါ်ခဲ့တယ်လို့ပစိဖိတ်ဆူနာမီသတိပေးဌာနကပြောကြားပေးမိလေ။ဆူနာမီဒီရေလှိုင်းကြောင့်အပြည့်အစည်သတင်းတော့ဘာမှထွက်မလာသေးပါဘူး။ဒီငရင်လှုပ်တာကိုမက္ဆီကိုစီတီမြို့တော်နဲ့ဂွာတီမာလာစီတီမြို့တို့ကပါခံစားခဲ့ရတာပါ။ငရင်လဲရလှုပ်ရောတိုက်တွေပြိုကျမှာဆိုလို့မက္ဆီကိုစီတီမြို့တော်မှာနေထိုင်တဲ့သူတွေအများကြီးအင်ကြီးတွေနဲ့လမ်းပေါ်ဆင်ပြေးခဲ့ကြရပါလေရှင်
။အာမာဟာရီကိန်းမုန်တိုင်းဟာအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကိုဥတီ၍ရှားလာနေတာနဲ့အမျှအိမ်မှာရှိတဲ့လူသန်းပေါင်းများစွာအနေနဲ့ဘေးလွတ်ရာကိုပြေးဖို့အတွက်အချိန်သိမ့်မရှိတော့ဘူးလို့အမေရိကန်အနာပိုင်တွေကသတိပေးလိုက်ပါတယ်။အာမာဟာရီကိန်းမုန်တိုင်းကြောင့်ကာရေဘီယံဒေသမှာလူ22ဦးထက်မနည်းသေဆုံးပြီးတော့ပျက်စီးဆုံးရှုံးမှုလည်းအများပြားရှိခဲ့ပါတယ်။အာမာဟာရီကိန်းမုန်တိုင်းဟာဖလော်ရီဒါပြည်နယ်ကိုတနင်္ဂနွေနေ့မှာဝင်ရောက်တိုက်ခတ်မှာဖြစ်ပြီးတော့ဖလော်ရီဒါအနာပိုင်တွေကတော့လူ 5.6 တန်းကိုမုန်တိုင်းမတိုင်ခင်ဘေးလွတ်ရာကိုပြေးကြဖို့ပြောထားပါတယ်။အာမာဟာရီကိန်းမုန်တိုင်းဟာတကယ့်ကိုအပျက်စီးအဆုံးရှုံးတွေများပြီးတော့ဖလော်ရီဒါပြည်နယ်မှာအရင်ကတခါမှမကြုံမှုတဲ့မုန်တိုင်းမျိုးဖြစ်ကြောင်းမုန်တိုင်းရဲ့အကျယ်ပမာဏဟာလည်းဖလော်ရီဒါပြည်နယ်ထက်ကိုကြီးတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးရစ်စကော့ကပြောပါတယ်ကျွန်တော်တို့အချိန်သိမရှိတော့ပါဘူးမုန်တိုင်းဟာဖလော်ရီဒါကိုရောက်ခါနီးပြီလို့သူကသတိပေးပါတယ်မုန်တိုင်းရဲ့ဥတီရဲ့လမ်းကြောင်းကိုတောက်ကြနေကကျွမ်းကျင်သူတွေပြန်ပြီးတော့ခမန်းနာမှာတော့ဒီဟာရီကိန်းမုန်တိုင်းဟာဖလော်ရီဒါပြည်နယ်နောက်ဘက်ကမ်းရိုးတန်းကိုဥတီနေပြီးတော့လူ6တန်းလောက်ရှိတဲ့မိုင်အမီမြို့ကိုတဲ့တဲ့ဝင်ရောက်တိုက်ခတ်မှာဖြစ်တယ်လို့ခမန်းနေကြပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာဟာရီကိန်းမုန်တိုင်းဆိုင်ရာကုညီကယ်ဆယ်ရေးရန်ငွေအတွက်ဒေါ်လာတန်ပေါင်း1000ကျွဲတုံးဆွဲဖို့အတည်ပြုတဲ့ဥရေကိုသမ္မတဒေါ်နယ်ထရမ့်လက်မှတ်ထိုးပေးလိုက်ပါတယ်။ဒါ့အပြင်အစိုးရဆက်ပြီးလက်ပတ်နေနိုင်ဖို့ဒီပတ်စံကိုချီးငါတုံးဆွဲတဲ့ကာလကိုလည်း3လထိုးပေးလိုက်ပါတယ်။ဒီဥရေကိုကြာသပတေးနေ့ကအထက်လွှတ်တော်ကအတည်ပြုပေးခဲ့ပြီးတော့တောက်ကြနေမနေ့ပိုင်းမှာအောက်လွှတ်တော်ကထပ်ပြီးတော့အတည်ပြုပေးခဲ့တာပါ။ကန့်ကွက်မဲတွေအားလုံးကိုတော့ Republican အမတ်တွေကပေးတာဖြစ်ပါတယ်။ဒီဥပဒေကိုတည်ပြုနိုင်ဖို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချားရှူမှာဒီမိုကရက်ခေါင်းဆောင်အောက်လွှတ်တော် ဒီ Nancy Pelosi တို့ ਨੇ ဒီသတင်းပတ်အစောပိုင်းမှာညှိနှိုင်းပြီးတော့သဘောတူညီမှုရခဲ့တာဖြစ်ပါတယ်။ဒီကိစ္စကိုတချို့ Republican အမတ်တွေကပြင်းပြင်းထန်ထန်ကန့်ကွက်ပြီးတော့သူတို့က Hurricane ကူညီကယ်ဆယ်ရေးရန်ပုံငွေကိုတည်ထောင်ချပေးစီခြင်းပြီးတော့အစိုးရငွေချိနိုင်တဲ့ပမာဏတိုးမြင့်လာမျိုးမလုပ်စေချင်ပါဘူး။ဒီဥပဒေကိုသမ္မတ Donald Trump လက်မှတ်ထိုးလိုက်ပြီဆိုတာနဲ့ Hurricane အာမကြောင့်ထိခိုက်မှုတွေအတွက်ပြည်ထောင်စုအစိုးရရဲ့အကူအညီဒေါ်လာတန်ပေါင်း1000ကျော်ကျော်ရှိသွားပြီဖြစ်ပါတယ်။ Hurricane မုန်တိုင်းတက်တမ်းမှာအပြင်းထန်ဆုံးမုန်တိုင်းတစ်ခုဖြစ်တဲ့ Hurricane အာမကအမေရိကန်ပြည်ထောင်စုရှေ့ဘက်အရှေ့တောင်ပိုင်းFlorida ပြည်နယ်ကိုဝင်ရောက်ပြီးတော့တိုက်ခိုက်မှာပါ။ပြီးခဲ့တဲ့ဒီဇင်ဘာကပဲ American တောင်ပိုင်း Texas ပြည်နယ်ကို Hurricane Harvey ဝင်ပြီးတော့တိုက်သွားလို့တေဆုံးမှုတွေရှိခဲ့ပြီးတော့အပြည့်အစုံအဆုံးရှုံးတွေညားခဲ့ပါတယ်ရှင်။
ကြမ်းဖက်မှုတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာကုလသမဂ္ဂအဖွဲ့တွေကရင်းကြဘုံတွေကိုအထောက်ပံ့နေပေးနေတယ်ဆိုပြီးတော့မြန်မာစိုးရဘက်ကပြောကြားခဲ့ပြီးတဲ့နောက်ကုလသမဂ္ဂအဖွဲ့တွေသူတို့ရဲ့လုပ်ငန်းစဉ်တွေကိုရပ်တန့်ပြီးအဲ့ဒီဒေသကထွက်ခွာသွားပြီးနိုင်ငံတကာတက်ချင်ဒီအဖွဲ့ဟာသူတို့ရဲ့လုပ်ငန်းစဉ်တွေကိုစတင်လုပ်ဆောင်နေပြီဖြစ်ပါတယ်။မွတ်စလင်ဒုက္ခသည်တွေထွက်ပြေးနေတဲ့ဆိုတဲ့ဘင်္ဂလားဒေ့ရှ်ကိုတကမ္ဘာလုံးကအအောင်ဆိုင်နေတဲ့ချိန်ထဲမှာပဲမြန်မာနိုင်ငံဘက်ချမ်းမှာလည်းစိုးရင်စရာကောင်းတဲ့လူမှုဘေးဒုက္ခပြဿနာကြီးဖြစ်လာနေပြီလို့ကူညီပေးရေးလုပ်သားတွေကပြောပါတယ်နေရက်ကိုဆွန်ပြီးထွက်ပြေးနေတဲ့သူထောင်ပေါင်းများစွာဟာသတင်းပတ်ပေါင်းများစွာအစာရေးသာပြက်လက်ပြီးတော့မြန်မာနိုင်ငံဘက်ချမ်းမှာပိတ်မိနေတယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့ဩဂတ်စ်လ25ရက်နေ့ကမွတ်စလင်အစိုးရတွေကရခိုင်ပြည်နယ်အတွင်းမှာရှိတဲ့ရဲနဲ့စစ်ဘက်လုံခြုံရေးစခန်းတွေကိုတိုက်ခိုက်ရကနေဒေသတွင်းမှာလုံခြုံရေးအခြေအနေတွေစိုးရိမ်လာရပြီးတော့မွတ်စလင်တွေအတော်များများလဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်ဒီအကြမ်းဖက်မှုအတွင်တည်ဆုံသူဦးရေဟာ400ကျော်ရှိသွားခဲ့ပြီလို့လည်းမြန်မာအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်မြန်မာအစိုးရကတော့ ARSC အဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်တဲ့ကြေညာထားပါတယ်ခင်ဗျာ
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ไลโดมีตา19กิโลเฮิร์ตซ์15565ไลโดมีตา25กิโลเฮิร์ตซ์11965รูก็นี่ทุ่งเล่นไปได้ครับเ
ดี๋ยวอเมริกันตางานี่เดต้าเรนตะเรนนี่เสร็จปิ๊ดแล้วเปาะปะไปบามั้ยเนาะเกาหลีနိုင်ငံมาနိုင်ငံตีทองจีนอเทมะอคันนาฤดีกนี่จิ้นบะปิ๊ดแล้วอสินเสร็จต้ายปีก็อุชุกแค่เยกวยลงดูก้าวหลองจีฤเยยุทธฤชื่อมาปั้นกวยฉะอเลปิ๊ดราฤลุกเข้าไปနိုင်ငံထူထောင်တဲ့69နှစ်ပြည့်အထိမ်းအမှတ်ဖြစ်တဲ့မြောက်ကိုရီးယားမှာဒီကနေ့တိုက်ချင်းပြည့်ဒီပဲ့ဒင်းတက်ဒုံးကျည်တတိယကျင်းစမ်းတက်ပြည့်လွတ်နိုင်တယ်ဆိုပြီးတော့ဒီတောင်ကိုရီးယားအစိုးရကအစောပိုင်းကပြောထားခဲ့တာပါဒါမဲ့လည်းစနေနေ့မွန်လယ်ပိုင်းရောက်လာတဲ့အထိမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းတက်ပြည့်လွတ်မှုမတွေ့ရဘဲနဲ့ပျုံယဲမျိုးတော်မှသာမြောက်ကိုရီးယားနိုင်ငံသားတွေကကွယ်လွန်သူခေါင်းဆောင်ကြီးတွေဖြစ်တဲ့ Kim Il Sung နဲ့ Kim Jong Il တို့ရဲ့ရုပ်တုတွေရှေ့မှာလာပြီးတော့ဒီအလေးပြုပြီးတော့ပန်းခွေတွေချခဲ့တာတွေ့ရပါတယ်မြောက်ကိုရီးယားဟာပြီးခဲ့တဲ့သတင်းပတ်ကပဲသူ့ရဲ့6ချိန်ကြောင်းနဲ့အားအပြင်းဆုံးနျူကလ িয়ার စမ်းတက်မှုပြုလုပ်ခဲ့ပါသေးတယ်မြောက်ကိုရီးယားကမနစ်ကစက်တင်ဘာမှာပြုလုပ်တဲ့ဒီနှစ်ပတ်လည်အခမ်းအနားမှာလည်းနျူကလ িয়ার စမ်းတက်မှုပြုလုပ်ခဲ့တာပါဒီသတင်းနဲ့တက်ဆက်သေးပဲအဲ့ဒီဒေတာကနောက်ထပ်သတင်းတစ်ပုဒ်မှာတော့ဂျပန်က F-15 တိုက်လေယာဉ်တွေဟာအမေရိကန်ရဲ့ B-1B ဘုံးကျဲလေယာဉ်တွေနဲ့ပေါင်းပြီးတော့အရှေ့တရုတ်ပင်လယ်ပြင်မှာပူရဲစည်ရေးလေ့ကျင့်မှုနဲ့ပြန်တန်းခဲ့ကြပါတယ်အမေရိကန် B-1B Lancer ဘုံးကျဲလေယာဉ်တွေဟာကွမ်ကျွန်းအမေရိကန်စစ်အခြေစိုက်စခန်းကနေအဲ့ဒီကိုပြန်တန်းသွားခဲ့တာဖြစ်ပါတယ်ရှင်
မြောက်ကိုရီးယားနိုင်ငံပေါ်ရေးယူပိတ်ဆို့မှုအစ်စ်တွေချမှတ်ဖို့ဆုံးဖြတ်ချက်မူကြမ်းတရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့တနင်္လာနေ့မှာမဲခွဲဖို့အမေရိကန်နိုင်ငံကတရားဝင်ပန်ကြားလိုက်တယ်လို့တောက်ချာနေကထုတ်ပြန်လိုက်တဲ့အမေရိကန်တန်ကိုယ်စားလှယ်အဖွဲ့ရဲ့ကြေညာချက်မှာပြောထားပါတယ်။လာမယ့် September 17ရက်တနင်္လာနေ့ကျရင်မြောက်ကိုရီးယားပေါ်နောက်ထပ်ရေးယူပိတ်ဆို့မှုတွေချမှတ်ဖို့အတွက်ဆုံးဖြတ်ချက်မူကြမ်းကိုမဲခွဲဖို့သူတို့အနေနဲ့ဆန္ဒရှိတယ်လို့အမေရိကန်ကလုံခြုံရေးကောင်စီကိုအကြောင်းကြားခဲ့တာဖြစ်ပါတယ်။ VOA ကရခဲ့တဲ့ဒီဆုံးဖြတ်ချက်မူကြမ်းမှာတော့မြောက်ကိုရီးယားနိုင်ငံကိုရေနံအပြင်တန်းစင်ပြီးသားလောင်စာထွက်ကုန်တဲ့သဘာဝတန်းငွေရေရောင်းချတာတွေကိုတားမြစ်ဖို့တောင်းဆိုထားပါတယ်။မြောက်ကိုရီးယားဆိုရဟာရေနံနဲ့သဘာဝတန်းငွေအားလုံးနီးပါးကိုတရုတ်နိုင်ငံကနေတင်သွင်းတာဖြစ်ပြီးတော့ဒါတွေမရှိဘူးဆိုရင်မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးဟာအလင်းမြန်ကျဆင်းသွားမှာဖြစ်တယ်လို့လည်းပြောပါတယ်။ဒါပြင်အမေရိကန်ကရေးဆွဲတဲ့မူကြမ်းထဲမှာမြောက်ကိုရီးယားကနေပြည်ပကိုပို့နေတဲ့အထည်ချုပ်ထွက်ကုန်တွေကိုတင်ပို့လို့မရအောင်ရပ်တန့်ပြဖို့လည်းရည်ရွယ်ထားပါတယ်။မြောက်ကိုရီးယားနိုင်ငံဟာအထည်ချုပ်လုပ်ငန်းကနေဒေါ်လာသန်းပေါင်းများစွာရနေတာဖြစ်ပါတယ်။ဒါပြင်မြောက်ကိုရီးယားကနေပြည်ပနိုင်ငံတွေမှာသွားပြီးတော့လုံလုံနေတဲ့သူတွေကိုမပို့နိုင်အောင်ကန့်သတ်မှုတွေတင်းကျပ်သွားဖို့လည်းပေါင်းပါတယ်။မြောက်ကိုရီးယားအထည်ချုပ်လုပ်ငန်းတွေကိုပြည်ပတင်ပို့လို့မရအောင်တားမြစ်တဲ့အချက်ကလွဲရင်ကျန်တဲ့အချက်တွေကိုတော့ရုရှားနဲ့တရုတ်နိုင်ငံတို့ကလက်မခံဘဲဆန့်ကျင်သွားဖို့ရှိတယ်လို့တန်တမန်သတင်းရက်ွက်တွေက AFP သတင်းကိုပြောပါတယ်ခင်ဗျာ။
Tibet phone or the line lamaha, Uyoba to Queen Lele met the Maduda Kizingo, Menepsent and Ingrid Nima Satimatsibari, Kizin Dima, they bambinashin in Ele, Dreson Mushibari, Pono or the line lamaga, Uyoba, Lena and Kizin Drake, Yisame, Indiana, New Delhi Murogo, Dautanica, Yaldavari. Then you met Davo, Dikigo, Tadava, Sore, the line lamaga, Dikiz and Dre Emetan, say Ah Tatat and Shibiro, a 2% Jamni Nanga, Frankfurt Muma, they bambinashin in a dreamer, Kisago, 2-1 Danibari. A Maro, Guelundu, they bambinashin, Fon, Fine Segago, Compu, where Tame Akana, Daya Pushiero, Ponoji, the line lamaga, Javari. Mr. Carl von Feisegger, Kitty Tapen Dinago, Sewinzari, the line lamago, Quantum Physics, Bada, yet, Dinzabi to Psipari. Tikis and Sama, the line lamaga, Britain Nango, Doya Mapsipio, Yuna, the Yaja, the Yahomawa, Ega Nima, Germany Nanga, Frankfurt Mugu, Dobrio, Boda Badane, Kitty Tapen Dina, below Sassani Les Rago, Sunizame, Yunagango, Deya Bame. A now, Italy Nango, Same, Kizimale, Tapen.
American Open Tennis Champ, where Mudat Uji now so fine, and Mara Springer, Rafael Nadal, and Tom Africa, Kevin Anderson, Bolu, Wego, Tadajabare, Mudat Uji, and Semifine, Puerigo, New York, Mima, Taujanega, Gazara, Mara Springer, Nadalga, Argentina, Juan Martin del Botrugo, Li Chow, Chowdonia, Chowdon, Chowning, and Nayavido, Final Tadora Pibare. Now Semifine, Mara Tom Africa, Kevin Anderson, Springer, Bubble Carino Booster Go, Lee Chow Konga, Chow Tong Chow Lin, Angabari, Anderson, Halaloze, Maragabasi, and Tosa Nepibio, American Open Final Go Tella, Duridema, Nazo, Sempibari, Nadalne, Anderson, leading to Tarama, Nadalga, leading low nine tabari, Gelo Diberman, around nine games on a two American Open Go, Tadia, Chiyama Pibio, 2 years at Chow Kumia, Grand Slam Nepibari, Milk Meet Udian Final Go, the Gnema, Zama Pibio, American as Low Steven, Medicine Kido, Poluja Mapibari, yeah.
Direct from Washington, the voice of America, VOA. Now, so you have a dinner with my internet, Jonah, Guyana, Lupio, Pia, Bigerabashi, and Gusella Pido, the Din, somebody who's a title in Pibame. You can't be named Sanya the Dinwana in Sabamashi. You can't be named Yap by a jumper that came with Jow. Nea Yin Song Qua, Dinshaw, Nea Duri, Yay, Gaza, is a canuma, lie out, Kulon Dubon. ตองฉีชิดว่าบิผิดเด้อโลดุขะเตรุกูกุญญีเกเซเนียชะปิเนเดลุมุวนันเปลี่ยนเลเนียชะทายะวนญีฐานะตาวนชิดุดุกะเปียวสุไลบาเดดุขะเตรุเยซาวนิยะอะเคเคผิดเนจาบิตรุรุเยดิลงยงเยหาซูยิงเซอะเนทามาเวชิเนโดเมโลดุขะเตรุกูไลลันกุญญีเปเนเดลุมุอภเวรุกะเลเปียวบาเดอะเตเซกุโรมะสุมงกะเสบิเปียวปะเปียวบาไลเมชิน
ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ23ရက်နေ့ကရခိုင်မြောက်ပိုင်းမောင်နှောတေသတွေကလုံခြုံရေးရဲစခန်းတွေရဲကင်းနေတဲ့လုံခြုံရေးအခြေစိုက်တပ်စခန်း30ကိုတပြိုင်တည်းလူအင်အား၃အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်အစိုးရလုံခြုံရေးနယ်နဲ့ဆက်ရေးရဝန်ကြီးဌာနရဲလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့တပ်မတော်ဘက်ကဒေသခံပြည်သူတွေအတွက်လုံခြုံရေးအထူ
ဒီကလေးငယ်တွေထိခိုက်ခဲ့ရတဲ့ကြောင်းပညာရေးဆက်လက်တင်ကြားခွင့်နဲ့ကလေးငယ်တွေရဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကြောင့်အသက်ဘေးကလွတ်ရာနေရဲ့ဆုံးခွာထွက်ပြေးရတဲ့ဒေသခံပြည်သူတွေရဲ့ရေအတွက်ပေါင်းက1000ကဏန်းအထိရှိသွားပြီဖြစ်တယ်လို့မောင်နှံကဒေသခံတွေကိုကိုယ်တိုင်တွားရောက်ကူညီပေးနေတယ်လူမှုဝန်ထမ်းပြန်လည်နေရာချထားရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးထောက်တာအောင်သ
ဒီလူချင်းရဲ့ဖွင့်တွေကိုအမြဲတမ်းမိနေရတာမရှိတဲ့ခါကျတော့သူတို့ကတိမမလုံးချုံသူတို့ခံစားရပေါ့လေနော်အဲ့နောက်တစ်ခုကကြည့်ရောကနေပြီးတော့မတခြားကိုဖက်တော်လို့မရဘူးအလန့်ခီးရဲ့ရှင်တွေကလည်းပဲဒီစစ်တပ်ကမှအပဒီလူချင်းတွေဖွင့်တွေကမှအပသူတို့လူချင်းမို့နေသားကိုသူတို့မသိကြဘူးမသိတော့တခြားရောတရားကိုသူတို့မတော်ရကြဘူးမတော်နိုင်ကြဘူးအဲ့တော့သူတို့ရဲ့ဒီဆောင်ရွက်နေရင်လည်းအလုပ်ကခွင့်ကဘ
ကျွန်တော်တို့ရဲ့ဘဝရာသူတွေဟာဘေးလွတ်ရာအနှံ့အပြားကိုထွက်ပြေးတိမ်းရှောင်နေရပြီးလူဦးရေကပြောင်းလဲနေတဲ့အတွက်လူသားချင်းစာနာထောက်ထားမှုကျန်းမာရေးဆန်းဆောင်မှုနဲ့အကူအညီတွေစနစ်တကျလှုပ်ဆောင်ပေးနိုင်ရေးမောင်နှမရောက်ပိုင်းမောင်နှအလဲပိုင်းနဲ့မောင်နှတောင်ပိုင်းဆိုပြီးနေနေတုံးကိုခွဲခြားပြီးဆောင်ရွက်သွားမှာဖြစ်တဲ့အတွက်ဒုက္ခတွေတွေအနေနဲ့မိမိတို့နဲ့အနီးဆုံးယာယီစုစည်းရာ ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခရီနဲ့ပတ်သက်လို့သတင်းအချက်အလက်မှာတွေ့ရှိမှုတွေဟာပြဿနာရဲ့တစ်စိတ်တစ်ပိုင်းဖြစ်လာနေတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။သတင်းမှားတွေအထူးရောက်နေကြောင်းသွေးထိုးလှုပ်ဆော်မှုတွေမဖြစ်အောင်ဘာတွေလုပ်နိုင်မလဲ။နိုင်ငံတကာမှာမြန်မာနိုင်ငံရဲ့ပုံရိပ်မထိခိုက်အောင်လုပ်နိုင်မယ့်နည်းလမ်းတွေဘာတွေရှိမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ gummies@voanews.com ကိုချုပ်တင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။အခုစနေညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုည9နာရီခွဲမှာစတင်မှာမို့ဆောင်မြောနားဆင်နိုင်ကြပါတယ်။အခုဆက်လက်ပြီးတော့ကချင်ပြည်နယ်ဘက်ကဒုက္ခသည်တွေရဲ့နေရပြန်နိုင်ရေးအခြေအနေကိုတင်ပြပေးပါမယ်ရှင်။ကချင်ပြည်နယ်တနိုင်းမြို့နယ်ကစစ်ဘေးရှောင်တထောင်ခန့်ကိုနေရရင်းကိုပြန်ပို့နိုင်ဖို့ဘာသာရေးအသင်းအဖွဲ့တွေနဲ့ကချင်ငင်းချင်းရေးအဖွဲ့တာဝန်ရှိသူတွေကနေမြမတက်မတော်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးကြရမှာပြည်လည်မှုမရရှိသေးဘူးလို့ KBC အသင်းတော်တာဝန်ရှိသူတွေကပြောပါတယ်။အထူးသဖြင့် KIO ကချင်လွတ်လပ်ရေးအဖွဲ့ကနေ NCA လက်မှတ်မထိုးထားသေးတဲ့အခြေအနေကြောင့်တနိုင်းအင်ကားကဒေသဘက်မှာစစ်တပ်ကနေတက်ဆုတ်ခွာဖို့အခက်အခဲရှိနေကြောင်းမနေ့ကမြောက်ပိုင်းတိုင်းတိုင်းမူနဲ့တွေ့ဆုံစဉ်မှာပြောဆိုခဲ့တာပါ။ဒါအပြင်မိုးကောင်းမြွနဲ့ကစုံကျေးရွာဘက်မှာလည်းစစ်တပ်ကနေစစ်ဆေးမှုတွေပုံမတင်းကျလာနေပါတယ်။ဒီအကြောင်းသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ကချင်ပြည်နယ်တနိုင်းဒေသကစစ်ဘေးရှောင်တွေနေရပြန်ဖို့နိုင်ဖို့အရေးအတွက်ကချင်ဘာသာရေးသင်းတော်ကတာဝန်ရှိသူတွေငင်းချမ်းရေးအကျိုးဆောင်တွေကလည်းမြောက်ပိုင်းတန်းစစ်သနာချုပ်တိုင်းမှုနဲ့မနေ့ကသွေးဆုံဆွေးနွေးခဲ့ပေမဲ့လည်းသဘောတူညီချက်တွေမရရှိခဲ့ပါဘူး
အစိုးရပြည်စစ်ဘေးရှောင်တွေတောင်းဆိုထားတဲ့နန်းပြူနဲ့အင်္ဂါရွာမှာခြေပြူထားတဲ့မြန်မာသမ္မတစခန်းကိုရုပ်သိမ်းဖို့ကိစ္စမှာခက်ခဲမယ်လို့ KBC သွင်းမှုတောက်တာခလန်ဆန်းစွန်ကပြောပါတယ်။ KBC ရောအစီရောတိုင်းရောကျွန်တို့ဒီတနိုင်းချင်းစင်ကိုတင်ပြလာတယ်ရှိပါတယ်။ပြန်မဲ့လူတွေကဒီတပ်စခန်းတွေရှိနေတော့မပြန်ရဲတဲ့စကားတွေသူတို့ပြောကြတယ်အတူရဲ့လိုလားချက်ပေါ့။တပ်စခန်းတွေကိုတမ်းတော်
ကျွန်တော်တို့လည်းပြင်းကြီးအောင်မယ်လက်ရှိတနင်္ဂနွေနေ့မော်သွင်းဒေတာမှာတမရုံနဲ့ ပြီးကြတဲ့ဆွန်လပထမပတ်တွင်းကမြမသမရုံနဲ့ကချင်လွတ်လိုက်ရေးသမရုံကရင်ယူတိုက်ရင်စလီတို့တိုက်ပွဲဖြစ်ပွားခဲ့ပြီးတနိုင်းအင်္ဂါကားနဲ့နံပြူသေးတာကစစ်ပီးရှောင်းသထောင်လေးပါးဟာတနိုင်းမြို့ပါရာရေးသိန်းတော်၄ခုမှာဆက်ပြီးခုလုံလာကြတာပါသုံးလလောက်နေထိုင်လာခဲ့တဲ့လက်ရှိတနိုင်းစစ်ရှောင်းစခန်းတွေမှာလဲစာနာရိခခက်ခဲတွေတွေ့ကြုံနေရပါတယ်ဒါပေမဲ့လည်းသူတို့နေထိုင်တဲ့ဒေသမှာစစ ကျင်းနှစ်ချင်းအတင်းတော်ကြောင်းနဲ့ကတ်တလစ်ကျောင်းလေးမှာစစ်ပေးတင်းချောင်ဖြစ်ကြပါတယ်စစ်ကြောင်ရွာသားတွေကိုကချင်ငင်းရရေးကျိုးဆောင်ပြီးပါရာရေးတင်းကောင်းဆောင်တွေကလည်းဒေသခံမြန်မာတပ်မတော်ကချင်လွတ်လပ်ရေးဖွဲ့တွေနဲ့ညှိနှိုင်းပြီးနေရရင်းကိုပြန်လဲပို့ဆောင်ခဲ့ပါတယ်ဒါပေမဲ့လက်ရှိမှာကစုံနဲ့စုမှန်ရွာသားတွေဟာတပ်မတော်ခေတ်ကလည်းစစ်စစ်မှုများနေတာကြောင့်တွာလာရေးမှာခ Nijina Catalyst Adana Bai, Kai Oziaroji, Francis Totana Poetry, Sydney Life Balare Moro Yenigo, Nyongo Gema, Tamrogani, Tami Sisi Hudi, Pilokere Chinigo, Tosu Yadaru Akulu Biobare.
ကျတော့အဲဒီလိုကြလာတဲ့အခါမှာသူဒိတ်ရှင်းရလာတဲ့အခါကျတော့ကားကိုတားတယ်သင်္ခိုင်းနေပေါ့နော်ဆက်ရောပေါ့လေသူတင်တင်မပေးဘူးပေါ့နော်ဆက်ခံစားပါညာမပေါ့ပေါ့လေအဲဒီလိုမျိုးတွေ့တယ်ကျတော့သူတို့ဘာသာရေးပြီးခဲ့တယ်ဟာသူတင်ပေးယူထုံးမရှိဘူးသူ့ဘာသာသူရှိတဲ့နေရာကိုဒီလိုပဲအခါအလျော်တွိုင်းတော့တယ်လို့တွားနေကြပဲပေါ့အဲဒီကံပြောပေးတယ်တဲ့သူကို
ကိုင်းအုပ်ဆရာတော်ကြီးဖရန်စစ်ဒေါက်တာနဲ့ဖွဲ့ကိုသမရိုစစ်စီရေးခေကံနဲ့စာမျက်ပိတ်ပင်မှုကိစ္စနဲ့ပတ်သက်လို့ဆရာတော်ကလည်းမြောက်ပိုင်းတိုင်းတိုင်းမှုနဲ့မလေးကသွေးဆုံမှုမှာတင်ပြခဲ့တယ်လို့ KBC သွေးမှုသောက်လာခလန်ဆန်စွန်ကပြောပါတယ်။လက်ရှိကချင်ပြည်နယ်အတွင်းမှာ KNU ကချင်လွတ်လပ်ရေးဖွဲ့အခြေပြုရာဒေသတွေမှာမြန်မာသမရိုကလည်းခိုးစစ်ဆင်မှုတွေဆက်တိုက်လှုပ်ဆောင်နေစေချင်နေကြောင့်စစ်ရေးသိမ်းမှာမဟုတ်တွေဆက်လက်ဖြစ်ပွားနေပါတယ်။
နောက်ဖက်ဖွဲ့တွေကြားဖြစ်ပွားနေတဲ့စစ်ရေးသိမ်းမှာမှုတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တသိန်းကျော်ဟာကချင်ပြည်နယ်၊ကယားအူဌာနချုပ်ဝန်ကျင်နဲ့တရုတ်နယ်စစ်တွေမှာဆွဲပြေးသိမ်းရှောင်နေရပါတယ်ခင်ဗျာ။နိုင်ကွင်းတရင်ပေးပို့ခဲ့တာပါအခုဆက်လက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာကိုတင်ဆက်ပေးပါမယ်ရှင်။
Texas ပြည်နယ်မှာဝင်ရောက်လာတဲ့အားပြင်းမုန်တိုင်းတွေကြောင့်အမေရိကန်ရဲ့စီးပွားရေးနဲ့ကုန်ထုတ်လုပ်မှုတွေကိုအကြီးအကျယ်ရိုက်ခတ်လာနိုင်တယ်လို့
ဟာရီကိန်းဟာဗီဝင်ရောက်ခဲ့တဲ့တက်ဆက်ပြည်နယ်ဟျူစတန်မှာရေရွေပြန်ကျလာနေပြီမှာပဲပိုပြီးအကောင်းနဲ့အာမမုန်တိုင်းဖလော်ရီဒါပြည်နယ်ကိုဝင်ရောက်လာမှာဖြစ်တာကြောင့်စီးပွားရေးပေါ်ရိုက်ခတ်လိမ့်မယ်လို့တွက်ဆနေကြတာပါစီးပွားရေးကမန်းချက်တွေထောက်ပြနေတဲ့ဘန်ဂရိတ်.com ကကြွမ်းကျင်သူမတ်ဟမ်ရစ်ကတော့မကြုံဘူးလို့တဲ့အားပြင်းမုန်တိုင်းတွေကြောင့်စီးပွားရေးမှာတိရစရာရိုက်ခ
short span of time.
မမီးတလောက်ဆိုရင်ဒီလောက်ပြင်းထန်တဲ့မုန်တိုင်းမျိုးအချိန်တို့တွင်ဇက်တိုက်ဝင်လာတာမျိုးမတွေ့ဘူးပါဘူး။ဒါကအမေရိကန်စစ်ပွဲကြီးကိုတေချာပေါက်ထိခိုက်ပါလိမ့်မယ်။
ပနနီရဲ့တတိယသုံးလပတ်မှာဖွံ့ဖြိုးမှုနှုန်း၃ရာခိုင်နှုန်းရှိမယ်လို့ကြိုတင်ခန့်မှန်းထားပေမဲ့မုန်တိုင်းတွေကြောင့်၁ရာခိုင်နှုန်းရွေးချယ်တဲ့အထိအမေရိကန်စီးပွားရေးပေါ်ရက်ခတ်မှုဟာကြီးမားနိုင်တယ်လို့လည်းတွက်နေကြတာပါဟာရီကိန်းဟာဗီကြောင့်ဖွံ့ဖြိုးမှုနှုန်းရွေးချယ်မယ်လို့ခန့်မှန်းထားချိန်မှာပဲအာမမုန်တိုင်းကြောင့်ကျဆင်းမှုတွေပိုတိုးလာဖို့ကသေချာသလောက်ရှိနေတယ်လို့လည် economic activity or GDP in the third quarter from Harvey.
Hurricane Harvey jong tatya thong la ba ma siwa yi long ngan ni ne GDP cha sin mu ha 3.5 gai nong law a thi si me lo khaman jet ni thwat paw ni ba de. Ama hurricane ne patat de khaman jet ha le ala du ba be. Anou lakkhana pya me so da ro tanya phet sia ma si ba u.
ခီးသွားရကြရေပန်းဆလာရဲ့ဖလော်ရီဒါပြည်နယ်မှာမုန်တိုင်းဝင်ရင်လူတွေတန်းနဲ့ချီပြေးလို့ရပြောင်းရွှေ့ခဲ့ကြရတယ်လို့လင်းခီးစင်မောင်းထောင်ထဲချီပြီးဖြစ်ခဲ့ရပါဒါကြောင့်လဲခီးသွားလုပ်ငန်းတွေမှာအကြီးအကျယ်ထိခိုက်မှာစိုးရိမ်ရတဲ့အကြောင်းဟိုတယ်ငှားရမဲ့သူတွေအတွက်အွန်လိုင်းကနေအကြံပေးဝန်ဆောင်မှုပေးနေတဲ့ wildstar.com က Cassie Blocket ကပြောပါတယ
် If we do see a major airport closure in South Florida this could be phenomenally significant
Florida တောင်ပိုင်းမှာအဓိကလေဆိပ်ကိုပိတ်ထားရတာမျိုးဖြစ်လာရင်တော့ရိုက်ခတ်မှုကတကယ်ကိုကြီးမားပါလိမ့်မယ်သတင်းပတ်တွေနဲ့ချီပြီးလဲကြာနိုင်တယ်လေ Hurricane Harvey မှာတော့လည်းဒါမျိုးကြုံခဲ့ရတာပေါ့ Houston လေဆိပ်ကိုမုန်တိုင်းတိုက်ပြီးသတင်းနှစ်ပတ်ကြာမှပြန်ဖွင့်နိုင်ခဲ့တာလေ
Harvey မုန်တိုင်းနဲ့ခံခဲ့ရပြီးတဲ့နောက်အပတ်စဉ်အလွတ်လက်မဲ့ခံစားခွင့်ရှောက်ထားသူရေအတွက်တိုးလာခဲ့တယ်လို့ Hurricane Irma ကြောင့်အခြေအနေတွေလည်းပိုဆိုးလာနိုင်ပါတယ်ဒါပေမဲ့လည်းအမေရိကန်စီးပွားရေးတစ်ခုလုံးပေါ်ရေရှည်စွစွဝါးဝါရက်ကန်နိုင်တဲ့အလားအလာမျိုးတော့မတွေ့ရဘူးလို့ PNC ဘဏ္ဍာရေးဝန်ဆောင်မှုလုပ်ငန်းကစီးပွားရေးဆိုင်ရာအရာရှိချုပ် Gus Forcher ကပြောပါတယ်
Obviously there is destruction in the near term there are people who lose their jobs in the near term but then there's a lot of activity following that
ရေတို့ထိခိုက်ဆုံးရှုံးမှုတွေကြုံရမယ်ဆိုတာကတော့ရှင်းပါတယ်ရေတို့ကာလအတွင်းမှာအလုပ်ကင်ဆုံးရှုံးရတဲ့သူတွေရှိပေမဲ့လည်းနောက်ပိုင်းမှာတော့အလုပ်ကင်တွေအများပြားပေါ်လာမှာပါအမကန်ကြီးတွေအစိုးရရဲ့ထောက်ပံ့တွေကနေရလာတဲ့ငွေတွေနဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းတွေပေါ်ပေါက်လာတဲ့အများအလုပ်ကင်အခွင့်အလမ်းတွေလည်းပေါ်လာမှာဖြစ်ပါတယ်
တဘာကပီရေပေါ်အကူအညီဖြင့်ဒေါ်လာဘီလီယံနဲ့ချီထောက်ပံ့မှုအစိုးရကအတည်ပြုထားပေမဲ့မုန်တိုင်းကြောင့်အထူးကနစ်နာမဲ့လုပ်ငန်းတွေကတော့အာမဂန်ကုမ္ပဏီတွေပါတက်ဆက်စ်မှာကျုံ့ရတဲ့ဟာဗီမုန်တိုင်းတစ်ခုတည်းကအမေရိကန်ရဲ့ဟာရီကိန်းရာဇဝင်မှာဒုတိယဒါမှမဟုတ်တတိယဆုံးရှုံးမှုအများဆုံးလို့လဲဝါရှင်တန်အခြေစိုက် IHS Market ရဲ့စီးပွားရေးစစ်ချက်ကခန့်မှန်းထားပါတယ်ခင်ဗျာ
ကိုအောင်လုံးတင်ပြခဲ့တာပါအခုတော့သတင်းအချင်းချုပ်ကိုမအေသနာကျော်ကြီးညာပေးပါမယ်ရှင်
မက္ကဆီကိုနိုင်ငံတောင်ပိုင်းမှာလူ62ဦးမကသေဆုံးခဲ့ရတဲ့အင်အားပြင်းငရင်တစ်ခုကြားသာရေးနေ့ကလှုပ်သွားပြီးတော့ဒီကနေ့စနေနေ့မှာတော့ကုညီကယ်ဆယ်ရေးလုပ်ငန်းတွေဆက်ပြီးတော့ဆက်လုပ်နေပါတယ်။တေဆုံးသူအရေးအတွက်ထပ်ပြီးတော့များနိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။မက္ကဆီကိုမှာလူထောင်ပေါင်းများစွာသေဆုံးခဲ့ရတဲ့1985ခုနှစ်ငရင်ထက်အခုငရင်ကပိုပြင်းတယ်လို့မက္ကဆီကိုသမ္မတကပြောပြီးတော့သမ္မတက3ရက်တောင်ဝန်ထမ်းချင်းအထိမ့်မှန်တက်မှတ်ခဲ့ပါတယ်ရှင်။အာမဟာရီကိန်းမုန်တိုင်းဟာအမေရိကန်ပြည်အရဆိုဖလော်ရီဒါပြည်နယ်ကိုဥတီရွေရှားလာနေတာနဲ့အမျှအိမ်မှာရှိတဲ့လူသန်းပေါင်းများစွာဘေးလွတ်ရာကိုပြေးဖို့အတွက်အချိန်သိမ့်မရှိတော့ဘူးလို့အမေရိကန်အာဏာပိုင်ကသတိပေးလိုက်ပါတယ်။အာမဟာရီကိန်းမုန်တိုင်းကြောင့်ကရေဘီယံဒေသမှာတော့လူ22ဦးထက်မနည်းသေဆုံးပြီးတော့ပျက်စီးအဆုံးရှုံးအများကြီးရှိခဲ့ပါတယ်။အာမဟာရီကိန်းမုန်တိုင်းဟာဖလော်ရီဒါပြည်နယ်ကိုတင်းငွေရီနေမှာဝင်ရောက်တိုက်ခတ်မှာပါ။အကြမ်းဖက်မှုတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာကုလသမဂ္ဂအဖွဲ့တွေကရိုဟင်ဂျာတပုန်းတွေကိုအထောက်အပံ့တွေပေးနေတယ်ဆိုပြီးတော့မြန်မာအစိုးရဘက်ကပြောကြားခဲ့ပြီးတဲ့နောက်ကုလသမဂ္ဂအဖွဲ့တွေရဲ့လုပ်ငန်းစဉ်တွေရပ်တန့်ပြီးတော့အဲ့ဒီဒေသကနေထွက်ခွာသွားပြီးတဲ့နောက်နိုင်ငံတကာကြက်ချင်ကြီးအဖွဲ့ကသူတို့ရဲ့လုပ်ငန်းတွေကိုအရှိန်မြှင့်ပြီးတော့အစတင်နေပြီဖြစ်ပါတယ်American Open Tennis ပြိုင်ပွဲအမျိုးသားတဦးချင်းနောက်ဆုံး final မှာတော့ Spain နိုင်ငံက Rafael Nadal နဲ့ South Africa က Kevin Anderson တို့ဘောလုံးပွဲကိုတက်သွားကြပါတယ်။အမျိုးသားတဦးချင်း semi final တွေကို New York မြို့မှာတောက်ကြနေကကစားတာမှာ Nadal ကအနိုင်ရရှိပြီးတော့ final တက်သွားခဲ့တာဖြစ်ပါတယ်ရှင
်။တရင်ချင်းချုပ်ကိုမှဧဇနာကျော်ကြီးညာပြီးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစပိုင်ဆိုင်ရာအင်ဂျင်နီယာကတော့ General Cummins ဖြစ်ပါတယ်။ကျွန်မရှားဖောင်းပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာဆန်လွတ်ချိန်ညနေ 6:00 ထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.